2018年5月1日、ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးအကောင်အထည်ဖော်မှုကော်မတီရဲ့အစီရင်ခံစာပေါ်လွှတ်တော်ကိုယ်စားလှယ်တွေဆွေးနွေးနေတာဟာဒီနေ့ဆိုရင်3ရက်မြောက်ဖြစ်ပါတယ်။ဒီနေ့နေ့လယ်ပိုင်းမှာပဲပြည်သူ့လွှတ်တော်ဥက္ကဋ္ဌ205ဦးရှိမန်းကဒေသနာရှင်လင်းပွဲကျင်းပခဲ့ပါတယ်။လက်ရှိလွှတ်တော်ထဲမှာကော်မတီရဲ့အစီရင်ခံစာပ မာတာပြင်ဆင်ဖို့အတည်ပြုနိုင်မှာဖြစ်ကြောင်းနဲ့2015ရွေးကောက်ပွဲကိုလက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေတိုင်းသာကျင်းပမှာဖြစ်ကြောင်းပြောပါတယ
်။ဒီသက်တမ်းမှာဓာဘောက်ခမေကပြင်လိုက်တဲ့ဟာကိုဖောင်းမယ်ဆိုရင်ဒီနေ့ခင်းတင်ထားတဲ့အုပ်စုရေးဆိုင်အရှင်ချင်းတန်းနဲ့ခင်းတင်နေအခုကြောင်းလဲသွားဆိုရင်ဘယ်လိုမှမဖြစ်ပါဘူး။ဒါမလို့2015ခုနှစ်မှာရွေးကောက်ပွဲလုပ်နေကပ်ပေါ်လာတဲ့အဲရွေးကောက်ခံဘူးလေတွေနဲ့ဒီလည်းခုနကအဲ့ဒီလွတ်တော်သက်တမ်းစတဲ့နောက်ပိုင်းမှာဖွဲ့စည်းပုံအခြေခံဥပဒေကိုပြင်နိုင်တဲ့ပြင်ဆင်ချက်တွေပေါ်မှာရှိပြီးတော့ဆက်လက်ဆောင်ရမှာဖြစ်ပါတယ်။
ဒါအပြင်လွှတ်တော်ဥက္ကဋ္ဌသူရဦးရှိမန်းအနေနဲ့နိုင်ငံတော်နဲ့နိုင်ငံသားတွေကိုအလုတ်ကျွေးပြုတ်ဖို့အတွက်သမရတာဝန်ယူဖို့ကြိုးစားသွားမှာဖြစ်ကြောင်းလည်းပြောပါတယ်
။နိုင်ငံနဲ့နိုင်ငံသားအကျိုးစီးပွားကိုပေါ်ဆောင်ပေးနိုင်ဆုံးနေရာနဲ့ပုံပုံကနိုင်ငံတော်သမရဖြစ်တဲ့အတွက်မိမိဒီနိုင်ငံနဲ့နိုင်ငံသားအကျိုးစီးပွားကိုပေါ်ဆောင်ပေးလိုတဲ့အတွက်မိမိရဲ့ယူမှန်ချက်ကဒီခေတ်တိုင်းပဲ2015အလွန်မှသမရဖြစ်ရတဲ့ညွှန်လင့်ပါလေ။
သူအနေနဲ့လေးပွင့်ဆိုင်တွေ့ဆုံဆွေးနွေးရာပိုအရေးကြီးကြောင်းလဲအခုလိုပြောပါတယ
်။ဒီလိုလိုခေါင်းဆောင်လို့ပြောတဲ့လူတွေရဲ့အခမ်းအနားအယူကြည့်ပါ။သူရဲ့စေနာသူရဲ့မြေတာသူရဲ့သစ္စာတရားတွေကကိုယ်ယူကြည့်ပါ။ဒါမလို့တခါရွေးပြလိုက်မယ်ဆိုတော့အောင်ဆန်းစုကြည်ရဲ့အယူဆသဘောထားကိုလက်ခံပါလေ။အဲ့ဒီမျိုးပဲလေးပွင့်ဆိုင်ကစလေးပွင့်ဆိုင်ဆိုတဲ့ကိစ္စကတကယ်သစ္စာသစ္စာဖွဲ့စည်းပြီးမှခေါင်းဆောင်မှုဟုတ်တဲ့အတွက်တကယ်ကောင်းဆောင်နေတဲ့လူကောင်းဆောင်ပြီးတော့ပြည်နေနိုင်နိုင်မှုပါမြန်မာနိုင်ငံရဲ့အနာဂတ်ရေကြပ်နိုင်မှာလေဒီလိုဖြစ်
တာ။ဒါအပြင်ပုံမှန်436ကိုပြင်ဆင်နိုင်ဖို့ဆိုတာတက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့နိုင်ငံတော်သမ္မတတို့ရဲ့စေတနာနဲ့မေတ္တာပေါ်မှာသာမူတည်ကြောင်းပြောပါတယ
်။မိမိတို့ကတော့အောင်မြင်ကြိုးစားတော့မှာဖြစ်တယ်။ဆိုရရင်အောင်မြင်ဖို့အတွက်ကတော့တက်မတော်ကကိုယ်လေးလေးစူးစောင်းနဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ကြီးတဲ့အခါမှာသူ့အဖွဲ့ကိုကောင်းဆောင်နဲ့အဲ့တော့ဒီမှာဒီနေနေလေတကယ်တမ်းကြရတဲ့ဆက်တော့တမလို့ပေါ်မှာဖိုက်တဲ့နယ်ဩဇာရှိတဲ့ကိုယ်ဖြစ်တဲ့အတွက်အောင်မြင်ရမှာမူတာသူတို့ပေါ်မှာတည်ရဲလို့ပဲပြောလို့ပါ။ဒီလိုတော့စူးစမ်းကြရတဲ့ဆက်ပြီးစူးစမ်းပါမှာဖြစ်ပါတယ
်။လက်ရှိလွှတ်တော်ထဲမှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကော်မတီကတင်ပြထားတဲ့အစီရင်ခံစာပေါ်ဆွေးနွေးမဲ့ကိုယ်စားလှယ်ပေါင်း160ကျော်လောက်ရှိပြီးဒီနေ့3ရက်မြောက်နေ့မှာတော့ကိုယ်စားလှယ်50ကျော်ဆွေးနွေးပြီးဖြစ်တယ်လို့လည်းသိရပါတယ်ခင်ဗျာ။